ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကနေကာကွယ်ဖို့နိုင်ငံဆယ်နိုင်ငံကခီးသွားတွေအပေါ်ပြည်ဝင်ခွင့်ကန့်သတ်ထားတာကိုဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာဒေကပြန်ရုပ်သိမ်းလိုက်ပြီးလို့သမ္မတရုံးပြောခွင့်ရကဒီကနေ့ပြောပါရတယ်။အဲဒီနိုင်ငံတွေကတော့အိန္ဒိယ၊ပါကစ္စတန်၊ဘင်္ဂလားဒေ့ရှ်၊သီရီလင်္ကာ၊နီပေါ်၊အာရဗ်စောဘောများပြည်ထောင်စု UAE ၊အိုမန်၊ထိုင်း၊မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေဖြစ်ပါတယ်။အဲဒီနိုင်ငံကခီးသွားတွေအနေနဲ့ဖိလစ်ပိုင်ကိုရောက်လာပြီး၁၄ရက်ကြာတည်ကြောက်ခွင့်နေရမယ်လို့ဖိလစ်ပိုင်သမ္မတရုံးပြောခွင့်ရဟယ်ရီလိုကူးကပြောပါရယ်။တရုတ်နိုင်ငံမှာစက်တင်ဘာလ3ရက်နေ့ကစုစုပေါင်းကိုဗစ်ကာကွယ်ဆေးအလုံးကြီး9000ခွဲလောက်ထိုးပေးခဲ့တာကြောင့်စုစုပေါင်းကာကွယ်ဆေးအရေအတွက်1ဘီလီယံကျော်ထိုးပေးသွားပြီလို့တရုတ်ကျန်းမာရေးကော်မရှင်ကစနေနေ့မှာပြောပါတယ်။မလေးရှားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်စီးပွားရေးထိခိုက်မှုပြန်လည်ကုစားရေးဆိုင်ရာကောင်စီတစ်ခုရဲ့ဥက္ကဋ္ဌဖြစ်ဝန်ကြီးချုပ်ဟောင်းမူဟွေဒင်းရစင်းကိုခန့်အပ်လိုက်တယ်လို့အစိုးရအဖွဲ့အတွင်းဝင်ချုပ်ကဒီကနေ့ပြောပါတယ်။စီးပွားရေးဆိုင်ရာအကောင်းဆုံးရလဒ်ထွက်ဖို့နဲ့ကယောဂါဒန်တဲ့လူလူရဲ့ဘဝတွေကိုပြန်လည်ထူထောင်ရေးမဟာဗျူဟာတရက်ကိုဦးဆောင်သွားဖို့ရာမူဟီဒင်းအပေါ်မှာယုံကြည်မှုရှိတဲ့အတွက်ဝန်ကြီးအဆင့်ရှိတဲ့ဒီယာရူးမှာခန့်အပ်ဖို့ဗိုလ်ဒူးနေမှာအစိုးရအဖွဲ့ကသဘောတူခဲ့တာလို့မလေးရှားအစိုးရအဖွဲ့အတွင်းဝင်ချုပ်ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။